စီးရီးယားနိုင်ငံအတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေကိုအနိကစောင့်ကြည့်နေပြီးလက်ရှိတိုင်းပြည်အာဏာကိုထိန်းချုပ်ထားသူတွေနဲ့လည်းအဆက်အသွယ်ရှိတယ်လို့ရုရှားကဒီကနေ့ဒီဇင်ဘာလ17ရက်နေ့မှာပြောကြားလိုက်ပါတယ်။နှစ်ပေါင်းများစွာကြာမြင့်ခဲ့တဲ့စီးရီးယားပြည်တွင်းစစ်အတွင်းစီးရီးယားအစိုးရတပ်ဖွဲ့တွေကိုထောက်ပံ့ကူညီပေးဖို့ရုရှားတပ်ဖွဲ့တွေခြေချခဲ့တဲ့တပ်စခန်းနေရာတွေအပါအဝင်တန်တမာအဆောက်အအုံတွေဘေးကင်းလုံခြုံမှုရှိအောင်ထိန်းသိမ်းပေးဖို့အတွက်လည်းရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ဖ်ကအလေးထားပြောကြားခဲ့ပါတယ်။သမရဘာရှားအယ်အာဆတ်ကိုဖြုတ်ချပြီးမြို့တော်ဒမတ်စကတ်ကိုတော်လိုင်းတပ်ဖွဲ့တွေကသိမ်းပိုက်ပြီးရပိုင်ကြမှာပဲရုရှားအစိုးရပြောခွင့်ရကအခုလိုပြောလိုက်တာပါသမရအာဆတ်ဟာရုရှားနိုင်ငံကိုထွက်ပြေးခဲ့ပြီးသူ့ကိုခလုံးခွင့်ပြုလိုက်တဲ့အကြောင်းရုရှားအစိုးရကတရားဝင်ထုတ်ဖော်ပြောဆိုထားပါတယ်သမရအာဆတ်အစိုးရပြုတ်ချသွားတဲ့အတွက်အီရန်အနေနဲ့လက်ဗနွန်အခြေစိုက်ဟက်ဇ်ဘောလာအဖွဲ့ကိုကုန်းကြောင်းကနေလက်နက်တွေတင်ပို့ပေးနေတဲ့လမ်းကြောင်းပိတ်သွားခဲ့တဲ့အပြင်ဒေသရင်းအီရန်ရဲ့အကျိုးစီးပွားတွေကိုလှုံ့ဆော်ပေးနေတဲ့အစီအစဉ်တွေလည်းလက်လွတ်ဆုံးရှုံးစေခဲ့ပါတယ်ခင်ဗျာ။